ရခိုင်ပြည်နယ်မှာဆယ်စုနှစ်တခုကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတွေဒီနှစ်တက္ကသိုလ်တက်ခွင့်ပြုလိုက်တယ်လို့သိရပါတယ်။ရိုဟင်ဂျာကျောင်းသားတွေကတော့ကျောင်းတက်ခွင့်ရလို့ဝမ်းသာပေမဲ့ဆယ်စုနှစ်ကြာတက္ကသိုလ်နဲ့ဝေးနေတာမို့စိုးရိမ်မှုတွေတော့ရှိနေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်မှာဆယ်စုနှစ်ကြာတက္ကသိုလ်တက်ခွင့်ပိတ်ပင်ခံထားရတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားတွေကိုတက္ကသိုလ်တက်ခွင့်ပြုလိုက်တာကြောင့်ကျောင်းအပ်ထားတဲ့ရိုဟင်ဂျာကျောင်းသူကျောင်းသား100ကျော်အထိရှိတယ်လို့စစ်တွေတက္ကသိုလ်ကျောင်းသားတက်မကပြောခွင့်ရကိုကျော်နိုင်ထေးကပြောပါတယ
်ကျွန်တော်တို့ဒီတက္ကသိုလ်စစ်တွေတက္ကသိုလ်ကိုကျောင်းတွန်းထားတာကတော့100ကျော်လောက်ရှိပါတယ်ဒါကဒေးတစ်ခုတည်းပါအဝိဇ္ဇင်မှာအဝိဇ္ဇင်ကျောင်းကိုလည်းဟိုခေါ်ဖို့ရှိပါတယ်ဒါကတော့အဝိဇ္ဇင်ကြိုင်လည်းပို့ပြီးများလာမှာဖြစ်ပါတယ်ဟိုတတိယလုံးအနေနဲ့ပေါ့နော်ဟိုအခုလောလောဆယ်ကတော့ဒေးအနေနဲ့100ကျော်လောက်ရှိပါတယ်စစ်တွေတက္ကသိုလ်က
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2022ခုနှစ်တုန်းကဒေသခံမွတ်စလင်တွေနဲ့ရခိုင်ပြည်သူတွေအကြားလူမျိုးရေးဆန်ဆန်ပြည်ပခါတွေဖြစ်ပွားခဲ့တာကြောင့်အစိုးရအနေနဲ့လုံခြုံရေးအကြောင်းပြပြီးရိုဟင်ဂျာမွတ်စလင်တွေကိုတက္ကသိုလ်တက်ခွင့်ပိတ်ပင်ထားခဲ့တာပါပြီးခဲ့တဲ့2018ခုနှစ်မှာတော့ရိုဟင်ဂျာကျောင်းသူကျောင်းသားတွေအတွက်မောင်းတော်ဘူးတီတောင်နဲ့စစ်တွေစတဲ့မြို့နယ်တွေမှာတီးတန့်စင်တာ3ခုဖွင့်ပြီးတက္ကသိုလ်ပညာရေးသင်ယူခွင့်ပြုခဲ့ပေမဲ့မြန်မာသားပထဝီနဲ့သမိုင်းဘာသာကိုသာသင်ကြားခွင့်ရခဲ့ပါတယ်။ဒီနှစ်မှာတော့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ဘာသာကန့်သတ်ချက်မထားဘဲတက္ကသိုလ်ပညာသင်ကြားခွင့်ရရှိကြပါတယ်။လက်ရှိစစ်တွေတက္ကသိုလ်မှာကျောင်းတက်ခွင့်ရသူတွေဟာပြီးခဲ့တဲ့2020ခုနှစ်ကတက္ကသိုလ်ဝင်စာမေးပွဲအောင်မြင်ထားတဲ့သူတွေကိုသာလက်ခံတာဖြစ်ပြီးကျန်ရိုဟင်ဂျာမွတ်စလင်ကျောင်းသူကျောင်းသားတွေကတော့တက်ရောက်ခွင့်မရကြဘူးလို့စစ်တွေတက္ကသိုလ်မှာတက်တဲ့ရိုဟင်ဂျာကျောင်းသားတို့က VOA ကိုပြောပါတယ်။
ဒီ2000ပြည်ပကဖြစ်ပြီးနောက်ပိုင်းစစ်စုနဲ့အကြပြီးမှကျွန်တော်တို့အဲလူမျိုးနှမျိုးဂျာမန်ကျွန်တော်စစ်စုနဲ့ကြာဟိုတက်ကတော့တက်ကွန်မြန်ကိမှုအဲ့အချိန်ဆိုရင်ကျွန်တော်ကငငယ်တုန်းပဲအဲဘာဖြစ်ဖြစ်ကျွန်တော်တို့2020ခုနှစ်တော့2020မှာကျွန်တော်တို့တက်ကတီဆောင်ပွဲအောင်မြင်ခဲ့တယ်ဒီတော့ကျွန်တော်တို့အခွင့်အရေးတစ်ခု2020နှစ်မှာကျွန်တော်တို့အခွင့်အရေးတစ်ခုချင်းလာတယ်ကျွန်တော်ကြောင်းတော့ဖိုင်ရမယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါကိုတော့အလယ်ဝမ်းတာဖြစ်ပြီးဒီတည်းကျွန်တော်တို့ရဲငုံဝန်တာတယ်လို့မျိုးတက်ခွင့်ရလို့ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ကကူတော့ဟိုကတက်ကတော့ကလက်ခံလိုက်ပြီးကျွန်တော်တို့ကိုတောင်းတက်ခွင့်ရမယ်ဆိုပြီးတော့ကျွန်တော်တို့ကိုစနေရနေ့လာပွဲလို့လေးဖြောရတာရှိတယ်တချို့ဟိုကကျွန်တော်တို့ကိုယူနီယာဟိုက2020အောင်တဲ့နိကိုပဲသွင်းနေတာအကုန်လုံးကိုသွင်းနေတာမဟုတ်ဘူးဟိုက2020နှစ်ကနေ2020တိသမီးဖြစ်ရမှာ2020အောင်မြင်ခဲ့သောကြောင့်သာတောင်းသူတွေပဲသိနေတယ်ရခိုင်ပြည်မစလင်တွေက
ဒီနေ့တက္ကသိုလ်တက်ခွင့်ရခဲ့တဲ့အဲဒီရိုဟင်ဂျာကျောင်းသားကတော့ကျောင်းတက်ခွင့်ရတဲ့အတွက်ဝမ်းသာပေမဲ့ဆယ်စုနှစ်တစ်ခုကြာပြီးမှအတိုင်းဝိုင်းနှစ်ခုကြာကျောင်းပြန်တက်ရမှာနဲ့ပတ်သက်ပြီးအဆင်မပြေမှာကိုစိုးရိမ်မိတယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့အလယ်ဝမ်းသာပျော်မိတယ်ပီတိဖြစ်နေတယ်ကျွန်တော်ဒီလိုမျိုးဘေးတော့ကမှမထင်ခဲ့ဘူးဘာဖြစ်လို့ဆိုတော့ဆယ်စုနှစ်ကြာသွားပြီဆိုတော့ကျွန်တော်ဒီလိုတက်ခွင့်ရမယ်လို့ကျွန်တော်ဘေးတော့ကမှမမြင်လင်းခဲ့ဘူးမမြင်လင်းခဲ့တာတွေဖြစ်ခဲ့တာတော့ကျွန်တော်တို့အဖဖကကူညီပေးခဲ့တဲ့ကျောင်းသားသမဂ္ဂတွေရခိုင်ကျောင်းသားသမဂ္ဂတွေမွတ်စလင်ကျောင်းသားသမဂ္ဂတွေကိုအားလုံးကိုကျေးဇူးတင်နေကျွန်တော်ကဒီလိုမျိုးလုပ်ဖေးတဲ့အတွက်ဒါပေမဲ့ကျွန်တော်တို့တခုဟိုဟာဖြစ်နေတာယင်ထဲမှာကျွန်တော်မေးခွန်းဖြစ်နေတာကျွန်တော်စီစဉ်နဲ့ကြပြီးမှလူမျိုးနှမျိုးကြမှာကျွန်တော်ကြောင်းပြန်တင်ရမယ်ဆိုရင်တခုခုတစုံတခုပြဿနာဖြစ်ရင်ဒီတော့တခုခုလိုမျိုးပြဿနာတွေဖြစ်လာရင်ကျွန်တော်တို့စိတ်ကြီးကပါရှိနေအလိုမျိုးတွေမေးခွန်းဖြစ်လာတယ
်ရိုဟင်ဂျာမွတ်စလင်အများစုဟာရခိုင်ပြည်နယ်အတွင်းဘူးတိတော်မောင်းတော်ကြောက်တော်မြေပုံမင်းပြကြောက်ဖြူနယ်စစ်တွေမြို့နယ်တွေမှာနေထိုင်ကြတာပါအများစုကတော့နိုင်ငံသားစီစီရေးကပ်ပြားမရှိကြပါဘူးစစ်ကောင်စီကပြီးခဲ့တဲ့ဧပြီလ1ရက်နေ့ကစပြီးတမြို့နယ်နဲ့တမြို့နယ်ခရီးသွားလာမယ်ဆိုရင်အသက်16နှစ်ပြည့်ပြီးသူတိုင်းနိုင်ငံသားစီစီရေးကပ်ပြားပြရမယ်ဆိုပြီးထုတ်ပြန်ထားပါတယ်ဒါကြောင့်လဲရိုဟင်ဂျာကျောင်းသူကျောင်းသားတွေကိုစစ်တွေတက္ကသိုလ်ကလက်ခံခဲ့ပေမဲ့လို့နိုင်ငံသားစီစီရေးကပ်ပြားမရှိတဲ့တခြားမျိုးနယ်တွေကရိုဟင်ဂျာမွတ်စလင်ကျောင်းသားတွေအတွက်တော့အခက်အခဲတွေရှိနေတယ်လို့အဲဒီရိုဟင်ဂျာကျောင်းသားကပြောပါတယ
်။နေပိုင်းရလာမယ်ဆိုရင်စစ်တွေမဟုတ်ဘဲနဲ့ကျောက်တော်တို့မောင်တော်တို့မြင်းသားတို့အဲ့လိုနေပိုင်းရလာမယ်ဆိုသူတို့မှနိုင်ငံသားကမရှိဘူးကျွန်တော်တို့နိုင်ငံသားကမပေးဘူးသူစီရင်တယ်။နိုင်ငံသားကတုံ့ပြန်တွေ့ဘူးဆိုတော့သူတို့တကြောင်တက်ခွင့်မရှိဘူးလား။သူတို့ကအချိန်ချင်းဘယ်လိုမျိုးရှိလဲ။အဲ့လိုမျိုးပြီးတော့ကျွန်တော်တို့2000နှစ်ကနေအောင်တဲ့ကျောင်းသားတွေ2020ပဲကျောင်းဝင်ခွင့်ရတာအဲ့လိုစီ2000
နထောင်းစနစ်ကနေနထောင်းစစ်ရှိနထောင်းစစ်ကိုနထောင်းစစ်ကိုတီအောင်ခဲတဲ့တောင်းတတန်းသူတွေအတွက်သူတို့အတွက်ဘယ်လိုမျိုးတွေရှိလဲအဲသူတို့အတွက်အဲဒါဆုံးရှုံးမှုလားသူတို့အတွက်နောက်ထပ်ရှိရောက်မှုလားအဲသူတို့လည်းကြိုးကိုစိုးရိမ်မှာပေါ့ကျွန်တော်တို့တက်ခွင့်ရတယ်သူတို့ကြတက်ခွင့်မရဘူးရိုဟင်ဂျာဆိုတဲ့အတုံးထုံးကိုလည်းစစ်ကောင်စီကလက်ခံသုံးဆွဲခြင်းမရှိပါဘူး ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကလူမျိုးရေးဆန်တဲ့ပြည်ပခါတွေဖြစ်ပွားပြီးကြတဲ့ကမွတ်စလင်နဲ့ရခိုင်အတိုင်းဝိုင်းကိုတီးကြခွဲထားသလိုမွတ်စလင်တွေကိုလည်းအသွာအလာကန့်သက်တင်းကြပ်မှုတွေပြုလုပ်ထားပါတယ်။2019ခုနှစ်အရေးခေတ်နောက်ပိုင်းတိုင်းနယ်ချီတဲ့ရိုဟင်ဂျာတွေတဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ရသလိုပြည်တွင်းမှာလည်းကြံတဲ့သူအများစုကလည်းဒုက္ခသည်စခန်းတွေမှာနေနေကြရပါ င်လက်နက်ကင်တပ်ဖွဲ့အေအေကဦးဆောင်ပြီးတော့ကျင်းပနေတာကိုလည်းတွေ့မြင်နေရပါတယ်ခင်ဗျာ။